မွန်ပြည်နယ်ပေါင်မြို့တွင်ကမိုးကြီးမြေပြင်မှုကြောင့်သေဆုံးသူအရေအတွက်ဟာ53ဦးထိတက်သွားပြီလို့မြန်မာနိုင်ငံမိသက်ဌာနကတနင်္ဂနွေနေ့ကနောက်ဆုံးဖော်ပြထားပါတယ်။ကယ်ဆယ်ရှာဖွေရေးတွေဝိုင်းလုံပေးနေတဲ့ဒီမိသက်ဌာနအနေနဲ့မနေ့ညတုန်းကနောက်ထပ်အလောင်းတစ်လောင်းထပ်တွေ့ခဲ့တာကြောင့်သေဆုံးသူဦးရေအခုလိုမြင့်တက်သွားတာပါ။ပေါင်မြို့သဲပြည်ကုန်းရွာမှာပြီးခဲ့တဲ့တောက်ကြားနေ့ကမြေပြိုရေကြီးလာတာကြောင့်ရွာသားတွေလှေနဲ့ထွက်ပြေးရပြီးတဲ့နောက်ပိုင်းမိသက်သမားတွေစစ်သားတွေနဲ့ရေးပေါ်လူသားတွေအနေနဲ့ကယ်ဆယ်လုပ်ငန်းတွေကိုဒီစနေတနင်္ဂနွေမှာကြိုးပမ်းလုပ်ခိုင်းလာနေခဲ့ပါတယ်။မြန်မာတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကလက်ရှိမှာမြေပြင်တပ်တွေအနေနဲ့ဒီရေးပေးနေရာရောက်နေရာကိုကောင်းကောင်းရောက်ရှိနိုင်တယ်။ဒါပေမဲ့လိုအပ်လာရင်တပ်မတော်ရဟတ်ရင်တွေနဲ့ပါထုတ်ပြန်ပစ္စည်းတွေပို့ဖို့အသင့်ရှိတယ်လို့ AFP ကိုပြောခဲ့ပါတယ်။စနေနေ့တုန်းကတော့လူသမရဟန်ရီဘန်တီယူအနေနဲ့တေးပြည်ကုန်းရွာကိုသွားခဲ့ပြီးရေးပေးတင်နေတဲ့မိသားစုတွေကိုငွေချေးထောက်ပံ့မှုတွေပေးခဲ့ပါတယ်ခင်ဗျ။